တရုတ်ရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုမြန်မာနိုင်ငံနေကြာအွန်လိုင်းငွေလိမ်လဲတဲ့ဂိုင်းနေလက်ထဲရောက်အောင်ဖျားယောင်ပို့ဆောင်ခဲ့တာမှာအဓိကပါဝင်ခဲ့တယ်လို့တန်တရားရှိတဲ့လူတဦးကိုတရုတ်ရဲတပ်ဖွဲ့ကထိုင်းနိုင်ငံအကူအညီနဲ့ဖမ်းဆီးလိုက်ပါတယ်တရုတ်နိုင်ငံဆိုင်ရာထိုင်းတန်ယုံနဲ့ထိုင်းရဲအထူးတပ်ဖွဲ့တို့ပူးပေါင်းပြီးအဓိကရာဇဝတ်သားအဖြစ်တန်တရားရှိတဲ့သူကိုစနေနေ့ကဖမ်းဆီးခဲ့တဲ့အကြောင်းမနေ့ဇန်နဝါရီလ26ရက်နေ့နောက်ပိုင်းမှာတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကကြေညာပါတယ်ရန်လို့ခေါ်တဲ့တန်တရားရှိသူဟာဇန်နဝါရီလ25ရက်နေ့ကတရုတ်ပြည်ပြန်ရောက်လာတဲ့အကြောင်းကြေညာချက်မှာဖော်ပြထားပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးတရုတ်သတင်းစာတွေမှာတော့ဖမ်းဆီးခံရသူဟာအရင်ကတရုတ်နိုင်ငံကရုပ်ရှင်လုပ်ငန်းလုပ်ကင်ခဲ့ပြီးမြောက်ဝတီမြို့အနီးကငွေလင်ကိုင်းနေနေကြားဆောင်တပ်တွေနဲ့ဆက်ဆံနေသူဖြစ်တယ်လို့យေတာထားပါတယ်တရုတ်ရုပ်ရှင်တရုတ်ဆောင်ရှင်ရှင်းကိုထိုင်းနယ်စပ်မှာရှိတဲ့ငွေကြေးလိမ်လည်တဲ့ဂိုင်းတစ်ခုကတရုတ်ဆောင်မှုစုပြီးဖျားယောင်ပြီးမြန်မာနယ်ကြားကိုပို့ခဲ့တာကြောင့်ထိုင်းရဲတပ်ဖွဲ့ကအခုဇန်နဝါရီလဆန်းကကက်တင်ခဲ့ရပါတယ်ခင်ဗျာ